လေပြားကောင်းဆောင်မွန်မဂရာဖီပြုတ်ကျသွားပြီးတဲ့နောက်လေပြားနိုင်ငံရဲ့အနာဂတ်အရေးအတွက်ကမ္ဘာတစ်ဝန်းကခေါင်းဆောင်တွေပြည်သူနိုင်ငံမှာဒီကနေ့ကြာသပတေးနေ့ဆွေးနွေးကြဖို့ရှိပါတယ်။ပဲရစ်မြို့တော်မှာကျင်းပမယ့်ဆွေးနွေးပွဲမှာနိုင်ငံ60ကတာဝန်ရှိသူတွေတက်ရောက်ကြမှာပါ။လေပြားအသွင်ကူးပြောင်းရေးအမျိုးသားကောင်စီ NDC ဟာဒီမိုကရေစီနည်းလမ်းကြပြီးအားလုံးပါဝင်တဲ့နိုင်ငံတစ်ခုဖြစ်ထူထောင်ဖို့လုပ်ငန်းစဉ်တွေစတင်ထားပြီလို့ဆွေးနွေးပွဲမှာစကင်မှာပြည်ထောင်နိုင်ငံခြားရေးဝန်ကြီး William Hague ကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဆက်ရှိလာအတွင်းအခြေခံဥပဒေသေးရေးဆွဲဖို့နဲ့ရွေးကောက်ပွဲတွေကျင်းပဖို့လုပ်ငန်းလမ်းစဉ်တစ်ခုကို NDC ခေါင်းဆောင် Mustafa Abdul Jalil ကချပြလိုက်မယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။ NDC ကိုလေပြားနိုင်ငံရဲ့တရားဝင်အာဏာပိုင်အဖွဲ့အဖြစ်သိမှတ်ပြုတဲ့နိုင်ငံတွေထဲမှာအခုနောက်ဆုံးရုရှားနိုင်ငံလည်းပါဝင်လာပါတယ်။အားလုံးပါဝင်မှုရှိတဲ့အစိုးရတရားဖွဲ့စည်းမယ်ဆိုပြီးပေးထားတဲ့ကတိတွေအတိုင်း NDC ကအကောင့်တွေဖော်တဲ့အချိန်မှာ NDC ကိုအာဏာပိုင်အဖွဲ့အဖြစ်သိမှတ်ပြုမယ်လို့ Algeria ကလည်းတိကျပြောထားပါတယ်။ပြည်ထောင်ဝန်ကြီးချုပ် David Cameron နဲ့ပြည်သူ့သမ္မတ Nicolas Sarkozy တို့ပူးတွဲစီစဉ်တဲ့အဲ့ဒီဆွေးနွေးပွဲကိုတက်ရောက်မဲ့ခေါင်းဆောင်တွေထဲမှာမြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့တွင်မှုချုပ်အန်ဒါဖို့ရက်စ်မူဆန်ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်းနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်တို့လည်းပါဝင်ကြမှာဖြစ်ပါတယ်